စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ကခြေရွာတွေမှာစစ်ကောင်စီကနေနေရှင်းလင်းရေးတွေလုပ်နေပါတယ်။ခြေရွာဆယ်ရွာကျော်နေအတော်များများမီးအရှုပ်ခံရတယ်လို့ဒေသခံတွေကပြောပါတယ်။မင်းကြီးနယ်ထဲမှာလည်းစစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေကြောင့်အရသာ2ဦးတေဆုံးခဲ့ရတယ်လို့ဒေသခံတွေလည်းနေရမပြောင်းနိုင်ကြသေးပါဘူး။ရန်ကုန်ကပြေးပို့လာတဲ့တရင်တော်နန်းလောင်ကပြောပြပေးမှာပါ။
စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ထဲကခြေရွာတွေကိုစစ်ကောင်စီကမေလ18ရက်ကစလို့နေနေရှင်းလင်းတာတွေလုပ်နေပါတယ်။မေ18ရက်ကနေမေ23ရက်ထိနေနေရှင်းလင်းမှုတွေအတွင်းခြေရွာ16ရွာနီးပါးကနေအိမ်300ကျော်400နီးပါးမီးရှို့ခံခဲ့ရပါတယ်။တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကခြေရွာတွေကိုမီးရှို့နေတယ်လို့ဒေသခံတွေကအခုလိုပြောပါတယ်။
ကျွန်တော်တို့ဆက်ရှိနေရဝင်လာတဲ့ရွာကအတန်းတူမိရှုတယ်အတန်းတူမလက်ခင်းရှုပြီးညနေခင်းရောက်ရောက်ရှုတယ်ညောင်ကားရကြီးရွာဒီတော့ရောက်ရောက်ရကြီးနောက်တစ်နေ့မနက်ခင်းရောပလဲကိုမိရှုတယ်ညနေခင်းပေါက်ဆောက်ကိုမိရှုတယ်အဲချေးရွာ14ရွာခန့်ပေါ့နေက350နဲ့400ချားပါမိရှုခံရတယ်အဲတိတွေ့တိုက်ပွဲတွေတော့မဖြစ်ခဲ့ဘူးပြဟုတ်ဒီနေ့ဒီပေါ့ဒီနေ့ကတော့အပေါက်ဆောက်ကိုတော့မိရှုတယ်အဲဒီသားကံတွေကတော့ကိုရွာကိုဝင်တော့မယ်ဆိုပြီးတော့ဒီသားကံတွေကတော့စပီးဆောင်နဲ့ဆောင်တင်းရတာပေါ့အဲ့ကြောင့်ဒီမျိုးရွာတရွာဝင်ပြီးသလိုချင်းသူတို့ထွက်သွားတာနဲ့ရွာမှာရှိတဲ့ဒီလူတွေကပြန်ဝင်လာပြီးတော့ပြီးနေနေကြရတာပေါ့
မိရှုခံရမှုအတွင်းမင်းတန်းချေရွာကနေအိမ်နေရာကျော်မီလောင်ဆုံးရှုံးခဲ့ပါလေလက်ရှိမှာတော့ထောင်ထဲရှိတဲ့ဒေသခံတွေဟာဘေးလွတ်ရာမှာတင်းချောင်းနေရတယ်လို့စစ်ကောင်စီတပ်တွေကနေနေရှင်လင်းရေးတွေဆက်လုပ်နေတာပါဒါကမြောင်မြို့နယ်ထဲကအခြေအနေပါစကိုင်းတိုင်းမင်းကင်းမြို့နယ်ထဲကတဲကြီးချေရွာကိုမေ23ရက်ကစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ပြီးချေရွာသားနှုတ်ဦးသေးဆုံးခဲ့ပါလေဒေတာခံကကိုရေးတက်ဖွဲ့စခန်းတွေရှိနေတယ်ဆိုတဲ့သတင်းကြောင့်လာရောက်ပြစ်ခတ်တာဖြစ်တယ်လို့ဒေတာခံကပြောပါတယ်စစ်ကောင်စီရဲ့ဒီကြောင်ပြစ်ခတ်မှုကြောင့်ဒေတာခံအများအပြားခြေရွာတွေကိုစုံဖားပြီးတော့ဘေးလွတ်ရာတင်ဆောင်နေရတယ်လို့လည်းဒေတာခံကအခုလိုပြောပါတယ
်ကျဲကြီးဆိုတဲ့ရွာကိုလေဟိုစိုက်နေနေနဲ့ရှိဟိုဟယ်လီကော်ပတာ၅ကြီးနဲ့စိုက်တယ်ရအဲ့ဒီမှာသူစခန်းတစ်ခုရှိတယ်လို့သတင်းရထားလို့မလာပြစ်ပါလို့ပြောရတယ်ဟုတ်တယ်ဗျာ။ KNY တွေနဲ့ဆက်တယ်ရှိတယ်။တခြားလက်နက်ကင်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးမှလုပ်ကြနေတယ်အဲ့လိုမျိုးကြားလို့မို့တာပြစ်တာလည်းအမှန်တကယ်ကျတော့မဟုတ်ဘူး။ PPD တွေလည်းရှိရာဖြစ်နေတာ။ PPD တွေကနှစ်ယောက်တူသွားတယ်။ဒီကကံတွေကတော့ tributing ဆောင်နေတာပေါ့တော်ရဲမှာပဲမကြတာပေါ့
။နေကင်းနယ်ထဲကိုစစ်ကောင်စီကမကြာခဏဆိုသလိုလေကြောင်းကနေတိုက်ခတ်ပြီးတော့နေမြေရှင်းလင်းတာတွေပြုလုပ်နေတာပါ။စစ်ကောင်စီကအနေနဲ့ရှင်းလင်းမှုတွေကြောင့်ဒေသခံကကိုရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားလို့ရှိပါတယ်။ဒီကြောင်ကနေပြစ်ခတ်တာရုံနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတည်င်းထုတ်ပြန်တာတော့မရှိသေးပါဘူး။